Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2014ခုနှစ်ဒီဇင်ဘာလ26ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေစတင်နေပါပြီ။လှိုင်းလမီတာ190လှိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မကသင်္ကီထိုက်ပါ။လူသိန်းနဲ့ချီသေဆုံးခဲ့ရတဲ့ဆူနာမီ10နှစ်ပြည့်နှစ်ပတ်လည်နေ့အဖြစ်အရှတလွားကြေကွဲဝန်းနေမှုအထင်မှတ်ဆူတောင်းပွဲတွေကိုဒီကနေ့မှကျင်းပနေကြပါတယ်။ဘယ်လာရုစ်မှာဒီကနေ့ကျင်းပဖို့စီစဉ်ထားတဲ့ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲကတော့ပြတ်သွားပါပြီ။အမေရိကန်အစိုးရရဲ့ငွေကြေးထောက်ပံ့မှုနဲ့လဲပတ်နေတဲ့အဇာဘိုင်ဂျန်ကလွတ်လပ်တဲ့ဥရောပအသံရေဒီယိုဌာနကိုအာဏာပိုင်တို့ကဝင်ရောက်စီးနင်းခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးဖို့ရှိပါတယ်ရှင်။
ဒီကနေ့ညဘက်နားဆင်ရမယ့်သတင်းဆောင်မတွေမှာတော့ဆူနာမီလှိုင်းဒဏ်ခံခဲ့ရတဲ့ဆယ်နှစ်ပြည့်ထိမှန်တဲ့အတူထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားနှစ်ဦးတပ်မှုနဲ့ဆွဲချစ်တင်ခံထားရသူမြန်မာလူငယ်နှစ်ဦးအတွက်တက်သေးတင်ပြမှုနဲ့ပတ်သက်လို့တော့
တကယ်လို့ထိုင်းရှိနေတွေကဆန်ရုပ်ထူးကိုယ်စားလှယ်အစဉ်ခေါ်တဲ့ခေါ်ရမယ်ဆိုကျွန်တော်တို့ကအကိစ္စကိုကျွန်တော်တို့ထိုင်းဆူအောင်တရားဝင်စတင်ပြီးတော့ကျွန်တော်ခေါ်မှာဖြစ်ပါတယ်
နိုင်ငံသားနှစ်ဦးကိုလည်းစစ်ဆေးဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းအမှုလိုက်ပါဆောင်ရွက်နေသူဦးထုချစ်ပြောပြခဲ့တာပါရန်ကုန်မှာဗုဒ္ဓရုပ်ပွားတော်ကိုဘားမှထားပြီးတော့စီးပွားရေးကြော်ညာခဲ့တဲ့အမှုကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တေးသချင်းလက်ဆောင်တပုတ်နဲ့အတူအစီအစဉ်နောက်ပိုင်းပုံမှန်ထုတ်လွှင့်နေကြအမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွေနဲ့သိပ်ပံတဲ့ဤပညာကန္တာတွေကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
ဆူနာမီဆယ်နှစ်ပြည့်နှစ်ပတ်လည်နေ့ဒီကနေ့မှာတော့ဆူနာမီဒဏ်ခံခဲ့ရတဲ့အာရှနိုင်ငံတွေမှာပင်လယ်ကမ်းခြေအမှတ်100အခမ်းအနားတွေဝမ်းနဲ့ကြေကွဲမှုအထင်မှန်နဲ့ခဏတာငြိမ်သက်မှုတွေနဲ့ဘာသာရေးဆိုင်ရာဆူတောင်းပွဲတွေကိုကျင်းပနေကြပါတယ်2004ခုနှစ်ကအိန္ဒိယသမုဒ္ဒရာကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဆူနာမီကြောင့်အနည်းဆုံးလူပေါင်း2,200တို့သေဆုံးခဲ့ကြရတာပါဆူနာမီရဲ့ဒဏ်ကိုတော့အိန္ဒိယသမုဒ္ဒရာကမ်းခြေပတ်လည်မှာနေထိုင်ကြတဲ့နိုင်ငံပေါင်း12နိုင်ငံတို့အေယာမှလှိုင်းလုံးကြီးတွေဖုံးလွှမ်းတဲ့ဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်2004ခုနှစ်ရဲ့ခရစ်စမတ်အပြီးနောက်တနေ့မှာပဲဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြီးတွေကြောင့်ပင်လယ်ကမ်းခြေဒေသတစ်ခုလုံးကိုပျက်စီးစေခဲ့ပြီးဒီဒေသတွေမှာနေထိုင်နေကြတဲ့မိသားစုတွေနဲ့ကမ္ဘာလိုက်ခီးသည်တွေရှိနေကြတဲ့ပင်လယ်ကမ်းခြေအဖမ်းဖြေနေရာတွေကိုပါရေဖုံးလွှမ်းသွားခဲ့တာဖြစ်ပါတယ်။အာရှဒေသမှာနှစ်ပေါင်း40အတွဲပြင်းထန်ဆုံးဖြစ်တဲ့ပြင်းအား 9.1 အင်အားရှိငလျင်လှုပ်ခတ်ခဲ့တာကြောင့်ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်စေခဲ့ပြီးဒီလိုင်းကြီးတွေကအိန္ဒိယသမုဒ္ဒရာကနေဂျက်လေယာဉ်ပြန်နှုံးလောက်အမြန်နှုံးနဲ့ရိုက်ခတ်ပြီးအာဖရိကအရှေ့ပိုင်းထိကိုရိုက်ခတ်ခဲ့တာဖြစ်ပါတယ်။ဆူနာမီဒဏ်ကသိပ်ကိုပြင်းထန်လွန်းလာကြောင်းကမ္ဘာဝင်ရိုးစွန်းတောင်မှပဲစင်တီမီတာအနည်းငယ်ရင်းရိုင်သွားခဲ့ရပါတယ်။ဆူနာမီဒဏ်အပြင်းထန်ဆုံးခံခဲ့ရတာကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပြီးလူပေါင်း13,600ကျော်တို့သေဆုံးခဲ့ရပါတယ်။ထိုင်းနဲ့သီရိလင်္ကာနိုင်ငံတို့မှာတော့လူထောင်ပေါင်းများစွာသေဆုံးခဲ့ကြရပါတယ်။ဒီကနေ့မှာပဲထိုင်းနိုင်ငံမှာတော့ဆူနာမီအထင်မှားပန်းချံဖွင့်ပွဲကိုဘာသာရေးဓလေ့ထုံးစံအတိုင်းထိုင်းနိုင်ငံဗမန်ခမ်းမှာတောက်ကြနေ့ကျင်းပရာမှာတော့ထိုင်းဆိုရအရာရှိတွေတက်ရောက်ခဲ့ကြပါတယ်ရှင်
အဇာဘိုင်ဂျန်နိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရရမုံငွေနဲ့မှတီးလို့ဆောင်နေတဲ့မီဒီယာဌာနရဲ့ရုံးကိုအစိုးရရှင်နေတွေကဝင်ရောက်စီးနင်းခဲ့ပြီးဒီရုံးဌာနကိုပိတ်ဖို့အတွက်တရားရုံးအမိန့်ရှိတယ်လို့လည်းပြောဆိုပါရယ်အဇာဘိုင်ဂျန်မြို့ရောဘာကူမှာရှိတဲ့လွတ်လပ်တဲ့ဥရောပအသံလွတ်လပ်တဲ့ရေဒီယို Free Europe Radio Liberty ရဲ့ရုံးခွဲကိုအနည်းဆုံးအစိုးရရှင်နေ10ဦးလောက်နဲ့ရဲ့ယုံကအရာရှိတွေကလက်နက်ကင်အဆောင်အရှောက်တွေနဲ့ဝင်ရောက်ခဲ့တာလို့အဲ့ဒီရေဒီယိုဌာနကဒီကနေ့မှပဲပြောပါရယ်အနာပိုင်တို့ကအဆောက်အုံအတွင်းပြင်ရှာဖွေနေတဲ့အချိန်မှာရေဒီယိုဌာနရဲ့ဝန်ထမ်းခမန်းချီလူ20လောက်ကိုလည်းထိန်းသိမ်းထားတဲ့တပ်ပုံကိုလည်း RFRL ကတင်ခဲ့ပါရယ်အခုစုံစမ်းစစ်ဆေးမှုကအရင်စစ်ဆေးနေဆက်ဖြစ်တဲ့ဌာနအတွက်နိုင်ငံခြားထောက်ပံ့ငွေနဲ့ပတ်သက်တယ်လို့အစိုးရရှင်တွေကပြောတဲ့အကြောင်းအဲ့ဒီရေဒီယိုဌာနကကိုကပြောဆိုပါရယ်အစိုးရရှင်တွေယုံကတော့အရေးကြီးတဲ့ပြစ်မှုကျူးလွန်မှုတစ်ခုနဲ့ပတ်သက်ပြီးအခုလိုရှာဖွေရတာလို့ AP သတင်းဌာနကိုပြောဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒီလအစောပိုင်းတုန်းကလည်းအမျိုးသားတအူးကိုကိုတတ်သိအောင်ဖိအားပေးဖို့ကြံစည်ခဲ့တယ်လို့ဆွဆွဲပြီး RFE သတင်းထောက်တယောက်ကိုတရားစီရင်ချက်မချခင်နလကြာဖမ်းဆီးထိန်းသိမ်းထားဖို့အဇာဘိုင်ဂျန်တရားရုံးတစ်ခုကအမိန့်ချမှတ်ခဲ့တာပါဖမ်းဆီးခံထားရတဲ့သတင်းထောက်ခါဒီဂျာအစ္စမေအီလိုဗာကိုအချက်ချင်းပြန်လွတ်ပေးဖို့အမေရိကန်အရာရှိတွေကတောင်းဆိုခဲ့ပြီးဒီလိုဖမ်းဆီးမှုဟာဆိုရင်အဇာဘိုင်ဂျန်အစိုးရဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့နဲ့တရင်လွတ်လပ်ခွင့်ကိုတားမြစ်ချုပ်ချယ်ဖို့အတွက်ကြံစည်မှုလို့လည်းအမေရိကန်အရာရှိတို့ကပြောဆိုထားပါရဲ့ရှင်
ဘယ်လာရုစ်နိုင်ငံမြို့တော် Minsk မှာဒီကနေ့ကျင်းပဖို့စီစဉ်ထားတဲ့ Ukraine အစိုးရနဲ့ Russia လိုလားသူတပုံတွေရဲ့ငင်းချမ်းရေးဆွေးနွေးပွဲမလုပ်ဖြစ်ဘူးလို့ Ukraine အရာရှိတို့ကပြောပါတယ်စစ်စာဆွေးနွေးပွဲပြတ်သွားတယ်ဆိုတာကိုဒီကနေ့မှပဲဘယ်လာရုစ်အရာရှိတို့ကလည်းကြေညာခဲ့ပေမဲ့ဘာကြောင့်ပြတ်ခဲ့ရလဲဆိုတာကိုတော့မပြောပါဘူး။နောက်ရက်တင်မှာကျင်းပဖို့ရှိမရှိဆိုတာကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ယူကရိန်းအစိုးရရဲ့စစ်စာညှိနှိုင်းရေးမှုတွေနဲ့ရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးသမားတွေကြားမှာလည်းနိုင်ငံအရှေ့ပိုင်းက၈လကြာပြည်ပခန့်တွေကိုရပ်တန့်နိုင်မဲ့သဘောတူညီချက်မရဘဲဖြစ်နေပါတယ်။ဒီသတင်းပတ်အတွင်းဘယ်လာရုစ်မှာနှစ်ဖက်ဆွေးနွေးမှုတွေအတွင်းမှာတော့တိုက်ခိုက်ရေးတပ်သား400လောက်ကိုအကျဉ်းသားအပြန်အလှန်လဲလှယ်ရင်းနဲ့ပတ်သက်ပြီးသဘောတူညီခဲ့တာတစ်ခုပဲရှိတယ်လို့ကြာတာပရိနေတုံးကခွဲထွက်ရေးခေါင်းဆောင်တွေကပြောဆိုပါတယ်။ယူကရိန်းငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုမှာတော့ရုရှားအရာရှိတွေနဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဖြန့်ဖြေးရေးအရာရှိတွေလည်းပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့မီဇိုင်းဒုံးကြီးနဲ့နျူကလ িয়ার အစီအစဉ်တို့အပေါ်ဆစ်ဆက်နိုင်ရင်အတွက်တောင်ကိုရီးယားအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့သုံးနိုင်ငံအကြိုတူထောက်လှမ်းရင်အချက်အလက်များဝေရေးကတိစာချုပ်ကိုသဘောတူညီခဲ့ပြီလို့တောင်ကိုရီးယားအရာရှိတို့ကပြောပါရယ်ဒီလိုသဘောတူလိုက်တာကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတိုးနေချိန်မှာမြောက်ကိုရီးယားဘက်ကဘလို့ရန်စမှုမျိုးကိုမဆိုမြန်မြန်တုံ့ပြန်နိုင်မှာဖြစ်တယ်လို့လည်းဒီကနေ့မှာပဲတောင်ကိုရီးယားအရာရှိတို့ကပြောပါရယ်မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার လုပ်ငန်းစဉ်တွေအတွက်ပဲထောက်လှမ်းရင်အချက်အလက်တွေကိုမျှဝေမှာဖြစ်ပါရယ်ဒီသဘောတူညီချက်ကိုတော့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်ဒုတိယကာကွယ်ရေးဝန်ကြီးတွေတနင်္လာနေ့မှာလက်မှတ်ရေးထိုးမှာဖြစ်တယ်လို့လည်းတောင်ကိုရီးယားအရာရှိတို့ကပြောပါရယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ပြည်ဝေကနေတောက်ချာနေညာပိုင်းအတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်းက IS Islamic စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသအပေါ်ဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးအသက်38ယောက်တို့သေဆုံးခဲ့တယ်လို့ဆီးရီးယားပြည်ပခန့်စောင့်ကြည့်နေတဲ့အဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံကာဗာစင်းမြို့အနီးနဲ့အယ်ဘတ်မြို့တို့အပေါ်လေကြောင်းတိုက်ခိုက်မှုအတွင်သေဆုံးသူတွေထဲမှာကလေးငယ်9ယောက်နဲ့အမျိုးသမီး2ဦးတို့ပါတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အလက်ပိုမြို့ရဲ့အရှေ့မြောက်ဘက် area ကိုတော့ Islamic စစ်သွေးကြတွေကထိန်းချုပ်ထားတာဖြစ်ပြီးအစိုးရရဲ့ပြစ်မှတ်ထားဘုံးကျဲတိုက်ခိုက်မှုကိုလည်းကြိမ်ပန်များစွာခံနေကြရတာဖြစ်ပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းနဲ့အီရတ်မြောက်ပိုင်းတို့ကအစ္စလာမ်ရဲ့အစွန်းရောက်တွေကိုမောင်းထုတ်နိုင်ရေးအတွက်အမေရိကန်တို့ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကလည်းလေကြောင်းကနေတိုက်ခိုက်နေတာပါဒီသတင်းပတ်အတွင်းမှာပဲညွန့်ပေါင်းအဖွဲ့ကဂျော်ဒန်လေယာဉ်မှုတဦးလေယာဉ်ပြတ်ကျပြီးဆီးရီးယားနိုင်ငံရက်ကာမြို့မှာ IS အစ္စလာမ်ရဲ့အစွန်းရောက်တို့ရဲ့ဖမ်းဆီးမှုကိုခံထားရပါတယ်ရှင်
အမေရိကန်မောင်းသူမဲ့ drone လေယာဉ်လို့ယူဆရတဲ့ယာဉ်ကြောင့်စစ်သွေးကြွ9ယောက်ထဲမှနေတည်ဆုံးခဲ့တယ်လို့ပါကစ္စတန်ထောက်လိုက်ရဲ့အရာရှိတွေကပြောလိုက်ပါတယ်။တောက်ကြနေအစောပိုင်းတုန်းကတိုက်ခိုက်မှုကပါကစ္စတန်မြောက်ပိုင်းဝါရီရစ်စတန်ဒေသကတာလီဘန်နဲ့ဥဇ်ဘက်စစ်သွေးကြွရဲ့စခန်းကိုဦးတည်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကပက်ရှဝါဒေသမှာစစ်တပ်ကဖွင့်တဲ့စာတင်ကြောင်းကိုတာလီဘန်တွေကတိုက်ခိုက်ခဲ့တာကြောင့်ကလင်းငယ်အများစုပါတဲ့လူပေါင်း150ထက်မနည်းတိုက်ဆုံးခဲ့ရပါတယ်။ဒီအဖြစ်ဖြစ်နောက်ပိုင်းအကြမ်းဖက်မှုဆန့်ကျင်ရေးနည်းဗျူဟာတွေကိုတတိပေးချမှတ်လိုက်တဲ့နောက်မှာဒီလေကြောင်းတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။မောင်းနှုံမဲ့တိုက်ခိုက်ရေးလေယာဉ်အုံပြုမှုဟာပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်လို့ယူဆမှုတွေကြောင့် drone လေယာဉ်အုံပြုမှုကိုပါကစ္စတန်နိုင်ငံတွင်းမှာတော့လူကြိုက်မများပါဘူး။ဒါပေမဲ့လည်းပါကစ္စတန်စစ်တပ်လက်လန်းမမီတဲ့နေရာတွေကစစ်သွေးကြွတွေကိုချိန်မုံဖို့ drone လေယာဉ်နဲ့တိုက်ခိုက်တာကအထူးရောက်ဆုံးလို့အမေရိကန်တို့ဘက်ကအခိုင်အမာပြောနေခဲ့တာပါ။တောက်ကြနေတုန်းကလည်းပက်ရှဝါစာတင်ကြောင်းတိုက်ခိုက်မှုအတွက်စီစဉ်သူလို့ဆွဆွဲခံရရသူကိုလုံခြုံရေးတပ်ကပစ်တက်လိုက်ပါရဲ့ရှင်။
တူရကီသမ္မတရီစစ်ထေရဲ့အာရဝန်ကိုစော်ကားမှုနဲ့ဆွဆွဲဖမ်းဆီးခံထားရတဲ့စေကျော်သက်ကောင်းကလေးတယောက်ကိုတူရကီအာဏာပိုင်တို့ပြန်လွှတ်ပေးလိုက်ပါပြီ။တူရကီနိုင်ငံအလဲပိုင်းကွန်ရမြို့ထိန်းသိမ်းရေးစခန်းကနေဒီကနေ့အသက်16နှစ်အရွယ်ဖမ်းဆီးခံရတဲ့ကောင်းကလေးထွက်လာချိန်မှာတော့မိခင်ဖြစ်သူကစီးကြိုပွေဖက်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအကြောင်းသားဆန္ဒပြပွဲအတွင်းမှာသူကမိန်ကွန်းတက်ပြောတာမှာသမ္မတအာရဝန်ကိုအဂရီလိုက်စားတယ်လို့ဆွဆွဲပြောဆိုခဲ့တာပါဒီစေချောတက်ကလေးကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးဒုတိယသမ္မတအာမက်ဒါဘူတိုဂလူကတော့သမ္မတရုံးကိုဘယ်သူမှမလီမဆမလုပ်တင်ဘူးလို့ခုခံပြောဆိုခဲ့ပါတယ် ဒီလိုဖမ်းဆီးမှုကိုရှေ့နေတွေရဲ့တခဲနဲ့ကန့်ကွက်မှုကြောင့်ချက်ချင်းဆိုသလိုပြန့်နှံ့သွားပြီးနိုင်ငံတော်ကသူ့ကိုထောက်ခံတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုရာမျိုးစီကိုရောက်ရှိလာကြတာပါ။တရားရုံးအမိန့်နဲ့အခုဆဲချောတဲ့ကလေးလွတ်လာခဲ့ပြီဖြစ်ပေမဲ့တကယ်လို့ပြစ်မှုကျူးလွန်တယ်လို့ဆွဲချက်တင်ခံရရင်တော့ထောင်ဒဏ်၄လနဲ့အထက်ကြာခံရမယ့်အရေးနဲ့လည်းရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်။
မလေးရှားနိုင်ငံမှာဆယ်စုနှစ်အတွင်းအစိုးဆုံးရေကြီးမှုကိုကင်တွယ်လုပ်ကိုင်မှုအတွက်မလေးရှားဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုအားလိုက်ရဲ့အပန်းဖြေခရီးကိုအချိန်တူတူနဲ့အဆုံးသတ်ပြီးမလေးရှားနိုင်ငံကိုပြန်သွားပြီဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မစ္စတာနာဂျစ်ကအမေရိကန်သမ္မတဘရက်ဥပမာနဲ့ဟာဝိုင်အီမှာကော့ဖ်ကစားနေတဲ့တပ်ပုံနဲ့ထွက်လာပြီးနောက်မှာတော့မစ္စတာနာဂျစ်ဟာဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဝန်ကြီးချုပ်နာဂျစ်ရဲ့ Facebook မှာမလေးရှားပြည်သူတွေကနိုင်ငံမှာဆိုးဆိုးဝါးဝါးရေကြီးနေတာကြောင့်နိုင်ငံကိုအမြင်မြန်ပြန်လာဖို့တောင်းဆိုခဲ့ကြတာပါ။မလေးရှားနိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးဆုံးရေကြီးမှုကြောင့်လူ9ဦးသေဆုံးပြီးလူပေါင်း3000လောက်ကိုလည်းနေရာရွှေ့ပြောင်းပေးခဲ့ရပါတယ်။အချိန်ခါမဟုတ်ဘဲဒလဟောရွာသွန်းတဲ့မိုးကြောင့်ရေလွှမ်းမုန်းမှုတွေဖြစ်လာပြီးမလေးရှားမြောက်ပိုင်းပြည်နယ်9ခုကရွာတွေနဲ့မြို့အတော်များများကိုအနာပိုင်တွေကရွှေ့ပြောင်းပေးခဲ့ရပါတယ်။နောက်ရက်အတော်ကြာချိန်မိုးသည်ထန်စွာဆက်ပြီးရွာအောင်မှဖြစ်ပြီးအရင်တုန်းကရေကြီးတဲ့ဒဏ်မခံရသေးတဲ့တောင်ပိုင်းပြည်နယ်တွေကိုပါပြန့်နှံ့သွားမယ်လို့လည်းမိုးလေဝသပညာရှင်တို့ကပြောပါရယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂရော်တို့ဟာမစ္စတာအိုဘားမားရဲ့မွေးရမြေဟာဝိုင်ကျွန်းမှာခရစ်စမတ်ပွဲတော်ကိုကျင်းပခဲ့ကြပါတယ်။ဒီပွဲမှာသမ္မတကစစ်မှုဒဏ်နေနဲ့စစ်မှုဒဏ်ဟောင်းတွေကိုဂုဏ်ပြုကြဖို့အမေရိကန်ပြည်သူတွေကိုတိုက်တွန်းသွားပါတယ်ရှင
်။
တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုဆူနာမီလိုင်းဆယ်နှစ်ပြည့်အခြေအနေကိုပြောပြပါမယ်ရှင်2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာရိုက်ခတ်သွားခဲ့တဲ့ဆူနာမီလိုင်းတဘာဝဘေးအန္တရာယ်ဇိုးကြီးကြောင့်ထိုင်းနိုင်ငံရဲ့အနောက်တောင်ပိုင်းမှာအခု10နှစ်ပြည့်သွားသည့်အထိပိုင်ရှင်မဲ့ဖြစ်နေစေရာနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုသမားတွေရဲ့အလောင်းတွေရှိနေစေဖြစ်တဲ့အကြောင်းမြမအရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာဆူနာမီလိုင်းကြောင့်အာဖရိကအိန္ဒိယအရှေ့တောင်အာရှစတဲ့ဒေသတွေကနိုင်ငံပေါင်း20ကျော်မှလူပေါင်း2000ကျော်အသက်ဆုံးရှုံးခဲ့ရတာပါ။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
ဆူနာမီဖြစ်ပြီးပြချင်းသွေးပြက်ထိမ့်လန့်နေတဲ့မြန်မာအလုသမားတွေကိုထိုင်းရဲတွေဖမ်းဆီးပြီးမြန်မာနိုင်ငံဘက်အတင်းအကျပ်ပြန်ပို့ခဲ့တယ်လို့ထိုင်းနိုင်ငံအခြေစိုက်ပညာရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွချစ်ကဆိုပါတယ်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတဲ့လုပ်ရက်ကြောင့်တည်သွားတဲ့မြန်မာအလုသမားမိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့ပြီးအခုချိန်ထိပိုင်ရှင်မဲ့အလောင်းတွေရှိနေသေးပဲလို့သူကဆိုပါတယ်
အခုကတော့ကျွန်တော်တို့ထင်တယ်အခုဆူနာမီပေါ့နော်အဲ့ဒီအလောင်းတွေထားတဲ့နေရာမှာအလောင်း400ကျော်ရှိတယ်400ကျော်ရှိတယ်ဆိုရတာတော့ကျွန်တော်တို့ထင်ရတော့ဒါအနည်းဆုံးဟို90ကျော်ကြာခိုင်နှုန်းကတော့ကျွန်တော်တို့မြန်မာလူမျိုးတွေဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့အဲ့ဒီကာလမှာလဲကျွန်တော်မျက်မြင်ကိုတွေ့ပဲလေတချို့လူတွေဆိုလို့ရှိရင်သူတို့ရဲ့မိသားစုညီကိုမောင်နှမသားမယားတွေဆုံးရှုံးနေသူတို့ကအဖမ်းစီးခံရတယ်ကျွန်တော်နေဆက်ကနေမြန်မာပြည်ထဲပြန်ပို့ခံရတယ်နောက်တစ်ခုကလဲသူတို့မှာလက်မှတ်တွေဆုံးရှုံးသွားတော့သူတို့ကတရားမဝင်ဘူးသူတို့မားတွေဖြစ်တယ်ပြီးတော့ဒီအလောင်းတွေကိုသူတို့ကသွားပြီးတော့မတောင်းဆိုရရလဲပါတယ်နောက်တစ်ခုကလည်းကြောက်ပြီးတော့ပေါ့နော်ပြီးရင်ပြီးတော့ပဲတည်ပြီးပြီပဲကျွန်တော်မတောင်းတော့ဘူးချွတ်ချောက်လည်းစိတ်ဓာတ်တွေကြာပြီးတော့မြန်မာပြည်ကိုအပြီးပြန်တော့တာတွေလည်းရှိတယ်ဟိုအဲ့ဒါဒါကြောင့်မလို့ပဲကျွန်တော်လည်းဒီအခုကြံနေတဲ့အလောင်းတွေကကျွန်တော်မြန်မာရှေ့ပြောင်းလို့သမားတွေအလောင်းဖြစ်ဖို့များတယ်လို့ကျွန်တော်ထင်တယ
်အခုလို7နှစ်ကြာမြင့်ပြီးအချိန်မှာတော့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုသူကအခုလို့ဆက်ပြောပါတယ်
ကျွန်တော်ဆူနာမီဖြစ်ပြီးတဲ့ချိန်မှာတော့ဒါကျွန်တော်တို့ကအမေရောခံတဲ့ကျွန်တော်တို့ဒီဆူနာမီဒုက္ခတွေလေဖြစ်တော့နိုင်ငံတကာကနေပြီးတော့ရှေ့ပြောင်းမြန်မာလူသမားတွေအကြောင်းကိုပို့ပြီးတော့သိလာတယ်။ဒါကျွန်တော်တို့ဒီမှာလုပ်နေတဲ့10နှစ်အတွင်းမှာဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကျွန်တော်တို့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးကိစ္စတွေကျွန်တော်တို့နဲ့အပြင်မှာတခြား NGO တွေကလည်းဝိုင်းလုံးနေတော့အလုပ်သမားတွေရဲ့အခြေအနေကတော့ဟိုလွန်ခဲ့တဲ့10နှစ်တည်းဆိုင်တော့အများကြီးတိုးတက်လာလို့ကျွန်တော်တို့အကြံပြန်တော့ပြောလို့ရပါတယ
်။လွန်ခဲ့တဲ့10နှစ်ကဆူနာမီလိုင်းကြီးကြောင့်အသက်မသေးပဲလွတ်မြောက်ခဲ့သူတွေထဲမှာမြန်မာအလုသမားရေးဆောင်ရွက်နေတဲ့ကိုမိုးဝေလည်းပါဝင်ပါတယ်။အဲ့ဒီအချိန်ကထိုင်းနိုင်ငံဖန်ကားခရိုင်တငါရွာမှာသူဟာမြန်မာအလုသမားအဖြစ်အလုပ်လုပ်နေသူတဦးပါ
။ပထမကျဲကသူကရေဖြည်းဖြည်းချင်းရေလာတယ်ပြီးမှအိုးရေခန်းဆင်းသွားတာအိုးအောင်ဒီပင်လယ်ပြင်ကဒီတက်မြေတဲ့အကုန်မြင်တွေကခန်းဆင်းသွားပြီးတော့ပြီးမှကလေးတွေရောဒီနိုင်ငံခြားသားတွေရောမြန်မာလူသမားတွေရောဒီငားတွေပါဒီကြံတွေရောဒီကမ်းသားတွေပါငားကောက်ပါကောက်အဲ့လိုမျိုးတွေဒီခြေနေ10မိနစ်15မိနစ်လောက်ဒီဆင်းသွားတာသူကရေအလောက်ကခန်းကြွားတာပြီးမှသူကပြန်သေးလာတာရေကဖြည်းဖြည်းချင်းပြန်သေးလာဖြည်းဖြည်းချင်းပြန်သေးလာတဲ့ချိန်မှာသူကလိုက်ခေါင်းဖြူဖြူလေးတွေသွေးဆိုတော့သိမ့်မသိတာဘူးပေါ့ဖြည်းဖြည်းချင်းလာရတဲ့
မိနစ်7မိနစ်15မိနစ်လောက်တော့သွင်းမှသူကရှိန်နဲ့ကန်းနောက်ရောက်လာတဲ့အချိန်မှာကြီးပြေလာတဲ့အချိန်မှာသူကပြည့်မလောတဲ့လူတွေလည်းကြာအဲ့လိုမျိုးဖြစ်သွားတာ
ဆူနာမီကြောင့်မြန်မာအလုသမား2000နီးပါးတေဆုံးခဲ့တယ်လို့ခန့်မှန်းကြောင်းကိုမိုးဝေကပြောပါတယ်ဒါအပြင်အသက်မသေးဘဲလွတ်မြောက်ခဲ့တဲ့မြန်မာရွှေပြောင်းအလုသမားတွေဟာအစားအစာငတ်ပြတ်တဲ့ဒဏ်ကိုကြုံတွေ့ခဲ့ရတယ်လို့ဒေသခံထိုင်းလူမျိုးတွေရဲ့အရိုက်အနှက်ကိုလည်းခံခဲ့ကြရတယ်လို့သူကပြောပါတယ
်။နည်းနည်းကြာလာတဲ့အများကျွန်တော်အစားအသောက်ခက်ခဲတွေဖြစ်လာတဲ့အချိန်မှာအလုသမားလည်းတချို့လည်းမပြောင်းနိုင်ကြဘူးမပြောင်းနိုင်တဲ့အတွက်ကျွန်တော်ကဆော်ဗစ်ဆန်တန်းလေးလည်းမရှိတော့ဘူးဆိုရှယ်ဝါဆိုတော့ကျွန်တော်ကအစားအသောက်တွေရေတွေအစားအသောက်တွေတော့ယူတဲ့အချိန်မှာဒီဒေသခံထိုင်းလူမတွေကချိုးရတယ်ကကျေးဇူးထူတာလေအဲ့လိုမျိုးလေခွဲခြားဆွေးဆံမှုတွေခံရတာလေအများကြီးကြိုက်ရပါဘူးပြီးလို့ရှိရင်နောက်တစ်ခုကအလုံသမားဆနေဦးလည်းပဲဟောပါဘောနာဒီပစ္စည်းခိုးတယ်ဆိုပြီးတော့ကျွန်တော်တရားရုပ်ချုပ်ခန့်ပို့ပြီးတော့စစ်ဆေးတာလေမင်းများတာလေချုပ်ချားတာလေအဲ့လိုမျိုးဒီကျေးဝါခရအ
ိန္ဒိယသမုဒ္ဒရာထဲမှာစာပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာနိုင်ငံအတော်များများမှလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဆူနာမီဖြစ်ပြီးနောက်အလောင်းတွေထဲက DNA စမ်းသပ်ချက်အရအရေအတွက်3000ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်ရှင
်။တို့ရှိမယ်ခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015နှစ်တစ်ကိုငရောက်လာပါပြီ။ဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူခွင့်ရပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲ။ဒါကြောင့်မလို့အခုလာမယ့်စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာသရရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါရယ်။ဒါကြောင့်မလို့ဒီလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါရယ်။လီလိုက်မှာဒဲရဲ့ဆွေးနွေးမှုအခွင့်မတားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်
VOE American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထိုင်းနိုင်ငံလက်ကျွန်းလူတက်မှုတက်သေးစီရင်တင်ထားတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံလက်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးကိုတတ်မှုနဲ့မြန်မာရွှေ့ပြောင်းအလုပ်သမားလူငယ်2ဦးကိုထိုင်းနိုင်ငံတရားရုံးကဆွဲချက်တင်ထားတာကိုခုခံခြေပပေးမဲ့တက်သေးပေါင်း28ဦးရဲ့စီရင်ကိုဒီကနေ့ Cosmo တရားရုံးမှာတင်လိုက်ပါတယ်။ဒီတက်သေးစီရင်ကိုမြန်မာတန်ရုံးကဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးအဖွဲ့ကတင်ပေးခဲ့ကြတာဖြစ်ပါတယ်။ထိုင်းရှိနေများကောင်စီကတောင်းဆိုထားတဲ့နိုင်ငံသား2ဦးကိုတပ်သေးအဖြစ်စစ်ဆေးခွင့်ရဖို့ကိုလည်းတရားသူကြီးကခွင့်ပြုလိုက်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကကဘာလက်ခရီးသွားအများပြားလာလေကြတဲ့ကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကဗြိတိန်နိုင်ငံသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်2ဦးကိုထိုင်းရဲတွေကလူသတ်မှုမရေမှုစတဲ့ပုံမှတ်တွေအပါအဝင်ပုံမှတ်9ခုလောက်နဲ့တရားစွဲထားပါတယ်။မြန်မာလူငယ်တွေကတော့စစ်စေးမင်းမြန်းစဉ်အတွင်းမှာချင်းချောက်မှုနှိပ်စက်မှုတွေကြောင့်သူတို့ဝန်ခံရပါတယ်လို့ပြောဆိုပြီးသူတို့မှာအပြစ်မရှိကြောင်းညင်းဆိုထားပါတယ်။ဒီအတွက်မြန်မာတန်ယုံကအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးရှေ့နေ12ဦးနဲ့ခုခံခြေပဖို့အတွက်ပြင်ဆင်နေတာပါ။ကောဆမွေတရားရုံးမှာရုံးထုတ်ခြင်းနှစ်ဖက်သက်တေတွေရဲ့စီးရင်အထောက်အထားတွေကိုတင်ပြရမှာမြန်မာလူငယ်2ဦးအတွက်သက်တေ32ဦးစီးရင်ကိုတင်ပြခဲ့ကြအောင်မြန်မာတန်ယုံကတာဝန်ပေးထားတဲ့အထူးစုံစမ်းရေးကော်မတီကရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်တရားသူကြီးအမိပြောတဲ့အတိုင်းပါပဲအခု26ရက်12လမတိုင်းမီမှာနှစ်ဖက်သက်တေတင်မယ်သက်တေစီးရင်တင်မယ်ပြောတဲ့အခါမှာဒီလိုဘက်ကသက်တေ65ယောက်တင်ပါတယ်ကျွန်တော်ဘက်ကသက်တေ32ယောက်တင်ပါတယ်သက်တေ2ယောက်နိုင်ငံသားသက်တေ2ယောက်လည်းပါပါတယ်အချင်းကတော့ကျွန်တော်တို့ရှင်းနှစ်ခုနှစ်လပိုင်းမှာစာမှာပါပြန်ပြီးတော့ခုနှစ်လပိုင်းရှိရင်ဒီလောက်ကမှပြန်ပြီးတော့ဒီတရီလိုပြတ်တက်တီတွေကိုစစ်မယ်ပြီးလို့ရှင်းရှစ်လပိုင်းမှာတရီလိုပြတ်တက်တီ665ရောက်ဆုံးတော့ပြီးစစ်မယ်လို့ပြောပါတယ်ပြီးတော့မှ6လပိုင်းမှာကျွန်တော်တို့တရီခံပြတ်တက်တီတွေကိုစစ်ဖို့ကျွန်တော်တို့မြင်တာတော့ဒီနေ့ကျွန်တော်တို့ဒီဆောင်ရွက်ရတာတရားဝင်ချင်းတွေကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အရင်တုန်းကဆိုရင်တရားရုံးကအလင်းဒီယိုဆောင်ရွက်ထားတဲ့အကြောင်းမျိုးကျွန်တော်တို့မြင်မြန်စစ်မြန်မြန်ပြစ်ပြီးမဲ့ပုံစံမျိုးဖြစ်နေတာဒါပဲဒီနေ့ကတော့ကျွန်တော်တို့ပြောချင်တာကိုပြောခဲ့ရပြီးတော့ကျွန်တော်တို့လိုချင်တဲ့အခွင့်အရေးတိုင်းပဲ9လ6လခွာပြီးချင်းကိုရခဲ့ပါတယ်။ဟို9လပိုင်းချင်းရနေမှာဆိုရင်ကျွန်တော်တို့ဒီတက်တီတွေကိုရှာဖွေမယ်တကယ်တမ်းမှုရှိတဲ့တက်တီကိုရွေးထုတ်မယ်ဆိုတဲ့အချိန်ရပါတော့ပါပဲ
မြန်မာနိုင်ငံသားတပ်တွေ20ကျော်ဟာလူတက်မှုဖြစ်ချိန်မှာလက်ကျောမှာရှိနေကြသူများဖြစ်ပါတယ်သူတို့တပ်တွေထပ်ပေးနိုင်ဖို့အတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တိုင်းဒေသလိုက်အစိုးရအဖွဲ့ကတာဝန်ရှိသူတွေလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့တွေကအကူအညီပေးခဲ့ကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့တရားရုံးထုတ်ချိန်တုန်းကတော့ကောတောင်ကျွန်းလူတက်မှုအခြေအနေကိုသိနိ ခံခဲ့ကြောင်းအထူးစုံစမ်းရေးကော်မတီကပြောရေးဆိုခွင့်ရှိသူဦးထုချစ်ကဆိုပါတယ
်ကျွန်တော်တို့ကအဲ့ဒါကိုတောင်းဆိုထားတော့ဟိုကတရားသူကြီးကတော့အကြမ်းကြီးပေါ့ပြီးခဲ့တဲ့ဟိုတပတ်စီကတောင်းဆိုထားတော့လက်ခံထားပါတယ်ဒါပေမဲ့ဘယ်နည်းပဲတော့စစ်ခွင့်ပေးနေဆိုတော့ဒါဒီလိုတိကျမပြောသေးပါဘူးဆော်လို့ကျွန်တော်ဒီခိုင်းထဲမှာရှိလို့ရှိရင်တော့ခေါ်စစ်ပိုင်ခွင့်ပေးမယ်ပေါ့ခိုင်းထဲမှာမရှိတဲ့သူဆိုတော့ဒါတော့သူတို့တိကျမပြောပါဘူး
နိုင်ငံသားသားနှစ်ဦးနဲ့တဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးတော့အလုပ်လုပ်နေသူတဦးဖြစ်ပါတယ်။သူတို့ဟာဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရတဲ့နောက်တနေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်။သူတို့တွေကိုထိုင်းရဲတွေကမေးမြန်းစုံစမ်းမှုတွေအနှဲငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူသတ်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတူကတော့သူ့ရဲ့အခန်းမှာသွေးစွန်းနေတဲ့အဝတ်အစားတွေရှိနေပြီးနောက်တူကတော့သေဆုံးသူတိုက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမေးမြန်းတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တွေကဝေဖန်ခဲ့ကြပါတယ်ဒါအပြင်သူတို့တွေဟာလိင်ကျုံးလူတတ်မှုအဖြစ်အပျက်တွေကိုမျက်မြင်သိရှိနိုင်တဲ့လူများဖြစ်တယ်လို့လည်းထိုင်းရှင်းနေများကောင်စီကယုံကြည်နေပါတယ်။ဒီအတွက်သူတို့တွေဟာထိုင်းနိုင်ငံမှာမရှိတော့ဘူးဆိုရင်စုံစမ်းရေးအဖွဲ့အနေနဲ့ဘယ်လိုလုပ်ဆောင်မလဲဆိုတာကိုလည်းမေးကြည့်ခဲ့ပါတယ်
။အဲ့ဒါတော့သူဥပဒေအရအဲ့လိုမျိုးခေါ်လို့ရတာမရလားဆိုတော့ကျွန်တော်တို့ထိုင်းရှင်းနေတော့ကြည့်ရမယ်။တကယ်လို့ဟိုမြန်မာစိုးရအနေနဲ့တော့သူတို့ကတော့သူတို့ပြည်နိုင်တဲ့ဘက်ကကျွန်တော်တို့အကြံပေးတဲ့အတိုင်းတော့သူတို့အတတ်နိုင်ဆုံးဟိုကူညီဆောင်ရွက်ပေးနေတာရှိတယ်။ဆိုတော့တကယ်လို့ထိုင်းရှင်းနေတွေကကျွန်တော်တို့တန်ရုပ်သူကိုယ်စီတွေကတစ်ဆင့်ခေါ်တဲ့ခေါ်ရမယ်ဆိုရင်ကျွန်တော်တို့ကအကိစားကိုကျွန်တော်ထိုင်းစိုးရအောင်ဒီဝင်စတင်ပြီးတော့ကျွန်တော်ခေါ်မှာဖြစ်ပါတယ
်ဒီကနေ့ကော်စမွေတရားရုံးမှာရုံးထုတ်စစ်ဆေးခြင်းဆွဆွဲခံရသူနှစ်ဦးဟာမိသားစုဝင်တွေနဲ့ရခိုင်ဖုံးတော်ကြီးတွေကိုလည်းတွေ့ခွင့်ရခဲ့ပါတယ်တပ်သေးတွေထွက်နိုင်ဖို့အတွက်နောက်ထပ်အချိန်ကာလနှစ်ဝက်ကျော်အချိန်ရတဲ့အတွက်အကောင်းဆုံးပြင်ဆင်မှုတွေလုပ်သွားမှာဖြစ်တယ်လို့ဆွဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးအာမခံရနိုင်ဖို့အတွက်ကိုလည်းစ조사လှုပ်ဆောင်သွားမယ်ဆိုပြီးစုံစမ်းရေးကော်မတီကပြောဆိုခဲ့ပါတယ်ရှင
်။မအေးမှာစုံစမ်းတင်ပြသွားခဲ့တာပါ။အခုတခါတော့ V Gastro Bar ပြည်ပိုင်ရှင်တဲ့ဝန်ထမ်းတွေအမှုဘက်ကိုလည်းအလှည့်ပေးကြပါတယ်။ဖက်စီခံထားရတဲ့ V Gastro Bar ပိုင်ရှင်တဲ့ဝန်ထမ်းနှစ်ဦးရဲ့ရှေ့နေဟာအသက်အန္တရာယ်ချိန်6ခံနေရပါတယ်။ဒီဇင်ဘာလ26ရက်နေ့တောက်ကြနေ့မှာရန်ကုန်မြို့တရားရုံးမှာသူတို့၃ယောက်ကိုရုံးထုတ်စစ်ဆေးတဲ့အချိန်လူမှုကွန်ရက်အင်တာနက်စာမျက်နှာဝက်ဆိုက်တွေပေါ်ကတဆင့်ချင်းချောက်စာတွေတင်ထားတာဖြစ်တဲ့အကြောင်းရှင်နေကပြောလိုက်တာပါမန်အင်ဂျင်နိုင်ကဆက်ပြီးတော့အကြောင်းစုံကိုပြောပြပေးပါမယ်ရှင
်ဗုဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြောညာဖြစ်အသုံးပြုခဲ့တာကြောင့် V Gastro Bar ပိုင်ရှင်ကိုထွန်းသူရေမန်နေဂျာရီဖြစ်တဲ့ Philip Blackwood နဲ့ကိုထွတ်ကိုကိုလွင်တို့သုံးကိုပုံမှန်295သာသနာကိုစော်ကားရန်အကြံဖြင့်ကိုးကွယ်ဝတ်ပြုတဲ့ဗုဒ္ဓဆင်းတုကိုစော်ကားဖြတ်စည်းတဲ့ဆိုတဲ့ဆွဲချက်အပါအဝင်ပုံမှန်3ခုနဲ့မြန်မာအာဏာပိုင်တွေဘက်ကဆွဆွဲထားတာပါဒီကနေ့ရုံးချင်းအပြည့်သတင်းတောက်တွေနဲ့တွေ့ဆုံရမှာသူတို့သုံးရက်ရှိနေဦးမြသွေးကသူ့ကိုလူမှုကွန်ရက်အင်တာနက်စာမျက်နှာတွေကတဆင့်အသက်အန္တရာယ်ချိန်ချောက်ထားကြောင်းအခုလိုပြောသွားပါတယ
်မိရှုပ်ရချเนาะပပန်ခုတ်ခဲ့အဲ
အခုလိုချင်းချောက်ခံရတာနဲ့ပတ်သက်လို့သူ့ဘက်ကတုံ့ပြန်သွားမှာမဟုတ်တဲ့အပြင်ရှေ့နေတဲ့ဦးအနေနဲ့အမှုကိုမှန်မှန်ကန်ကန်ဖြစ်အောင်ဆောင်ရွက်ပေးနေတာဖြစ်တယ်လို့ဦးမြသွေးက VOE ကိုပြောပါတယ
်သူတို့လိုက်ပေးမယ်ရှေ့နေတဲ့ဦးမှမရှိဘူးဗျလိုက်ပြီးတော့ပတ်စံလေးအများကြီးတောင်းရသူတို့လိုက်ရပေးဖို့နောက်ဆုံးကျွန်တော်ချီရောက်လာတယ်ဗျကျွန်တော်ရှေ့နေမလိုက်တာဆွမ်းနေခွဲရှိပြီသမားလိုလိုက်ပေးတယ်ကျွန်တော်ကလည်းဒီကဘိုလ်လေးနဲ့လိုက်ပေးပြီးတော့ရတဲ့ပတ်စံလေးကိုကျွန်တော်အကုန်လုံးဆူပေးလိုက်တယ်
။ဒီကနေ့တရားရုံးထုတ်ရမှာနယူးဇီလန်နိုင်ငံသားမန်နေဂျာဖိလစ်ဘလက်ဝုဒ်တဦးတည်းကိုပဲစစ်ဆေးခဲ့တယ်လို့ဦးမြသွေးကပြောပါတယ်
။အဲသူကတော့သူသဘောယုံနဲ့လုပ်တော့ဗောဗျာ။ Google ကနေသူပုံနေဆွဲရတင်လိုက်တယ်။ Promotion တက်တင်တယ်လာလူတောင်းမှလာတယ်။အဲတော့သူ့မှာဘာမှ aim and လို့ဆိုတော့တပြင် religious effect တွေပါမရှိပါဘူးဆိုတာလေ။သူကဖြစ်ရှင်းတာပေါ့လေ
ကျန်နှစ်ဦးကိုတော့ဇန်နဝါရီလ2ရက်နေ့မှာဆက်လက်ရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ဆိုပါတယ်။ရုံးကျင်းကိုလာရောက်နားထောင်သူတဦးဖြစ်တဲ့အမျိုးဘာသာသာသနာစောက်ရှောက်ရေးအဖွဲ့ဝင်ဦးဝင်းသိန်းကအမှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုသတင်းတောက်တွေကိုခုလိုပြောပါတယ်
။ပြစ်မှုနဲ့ပြစ်ဒဏ်နဲ့ညီမမချသွားမယ်ဆိုလို့ရှိရင်ပြဿနာဘာမှမရှိပါဘူး။ဒီကချမှတ်တဲ့ပြစ်ဒဏ်တွေကိုကျွန်တော်ထင်ရှားအောင်ဒါကိုယ့်ရဲ့ဒီဥပဒေပညာရှင်တွေဆရာတော်ဘုရားကြီးတွေအမှန်တိုင်းတင်ပြနိုင်မှုတွေလာကြည့်တာပါ
။သူတို့သုံးဦးကိုလက်ရှိအင်းစိန်ထောင်မှာထိန်းသိမ်းထားပြီးဆွဆွဲထားတဲ့ပုံမှန်တွေကြောင့်အာမခံမရဖြစ်နေပါတယ်။ပြစ်မှုထင်ရှားတယ်ဆိုရင်ထောင်တန်းနှစ်နှစ်စီအနည်းဆုံးကြာခံရပွဲရှိတယ်လို့ရှေ့နေဦးမြသွေးကပြောပါတယ်ရှင်
။မတ်အင်ဂျင်နိုင်ပြောပြသွားတာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOE ရှင်တော်တာရှင်တွေအတွက်တည်တချင်းလက်ဆောင်ထုတ်လွှင့်ပေးတော့မှာဖြစ်လို့ I have a dream ဆိုတဲ့တည်တချင်းကိုနားဆင်ကြရအောင်ပါရှင်။
I have a dream, a song to sing, to help me cope with anything. If you see the wonder of the fairy tale, you can take the future, even if you fail. I believe in angels, something good.
တော်တာရှင်များနဲ့တကွာမြမကြည်သူကြည်သားအလုံးလဲစိတ်ကူးအိမ်မက်တစ်တွေကိုအကောင့်ထဲပေါ်နိုင်မဲ့စွမ်းအားတစ်တွေနဲ့နှစ်တစ်စီကိုကူပြောင်းနိုင်ကြပါစေရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဗီယိုမြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ26ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံနဲ့အမေရိကန်တခွင်နဲ့အတူ2014ခုနှစ်အတွင်းအာကာသစူးစမ်းမှုတွေတဲကတိုးတက်မှုဆုပ်ယုပ်မှုတွေနဲ့ပတ်သက်လို့
opportunity ဆိုတဲ့ဆက်ရုပ်ကတော့အခုထိအာအင်္ဂါဂျိုပေါ်မှာ25မိုင်ခရီးကိုသွားနိုင်ပြီစိတ်ပိုင်အချက်လက်တွေပို့နေတော့ရှိပါသေးတယ
်အမေရိကန်အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာဘရေဒါတင်ရဲ့ပြောကြားချက်ကိုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုစီစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီဇင်ဘာလ22ရက်နဲ့23ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်စန္ဒပြမှုတွေအတွင်တရုတ်ဝမ်ပေါင်ကုမ္ပဏီအမှုတန်းတွေနဲ့မြန်မာရဲတပ်ဖွဲ့ကစန္ဒပြတဲ့သူတွေပေါ်မှာနှိပ်ကွပ်မှုကြောင့်တောင်သူအမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။အဲဒီစန္ဒပြမှုတွေမှာအမျိုးသမီးတောင်သူတွေလည်းပါဝင်ခဲ့ကြပါတယ်။သူတို့ရဲ့အတွေ့အကြုံတွေခန်းစားချက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကစူးစီးတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
And I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it. I'm not sure if I'm going to be able to do it.ကတည်းကလာဆိုပြီးတော့သူကစံနာပြတဲ့လူကိုခုလက်ရေးတွေပါလေလိုက်လိုက်ပြီးတော့သူကနောက်ကနေအားပေးတာရေးလိုက်ပူရင်းနဲ့အဲတဲ့လက်ကိုပြစ်လိုက်တာနှစ်ခုအုံနောက်တွေပါကိုထွက်တာကျမကိုယ်နဲ့ကောက်ခဲ့တာအုံနောက်တွေလည်းထွက်တယ်အုတ်ခုနေလည်းနှစ်တောင်ခွာလောက်လိုက်ကောက်ပါတယ်အုတ်ခုလည်းသူတို့ဘက်ကပြစ်တယ်ခန္ဓာပါဘက်ကပြစ်တယ်အခုငွေကြေးထဲမှာဘာမှမပေါ့ရေးဘူးပဲပါလား
အဲ့ဒါကတော့ဒီဇင်ဘာလ22ရက်နေ့ကစကိုင်းတိုင်းရေးမာပင်ခိုင်လေဘရောင်းတောင်ကျင်းနီစီမံကိန်းတွေတည်ယူထားတဲ့မြေတွေမှာကျော်ကြီးမြူတဲ့ဒေသခံတွေရဲ့မြေတွေကိုမြန်မာဥပိုင် limited နဲ့ဖက်ဆက်လုပ်တဲ့တရုတ်ဝမ်ပေါင်ကုမ္ပဏီတို့ကခြံစည်းရိုးအတင်းကျပ်ခတ်ဖို့စ조사ရာကနေဒေသခံတွေနဲ့အခြေအနေတင်မာလာပြီးလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်တနက်ဥကောင်းမှန်ခဲ့ပြီးမိုးချိုးပြင်းရွာတောင်သူဒေါခင်ဝင်းသေဆုံးခဲ့တဲ့အကြောင်းကိုမျက်မြင်တက်တဲ့သူက VOA ကိုပြောခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကဝမ်ပေါင်ကုမ္ပဏီအမှုတန်းတွေနဲ့ဒေသခံရဲတွေကစန္ဒပြသူတွေပေါ်နှိမ့်နှင်းခဲ့တဲ့အတွက်ကြောင့်အပြင်းထန်ဒဏ်ရာရရှိခဲ့တာတွေလည်းရှိခဲ့ပါတယ်
။ဆန်ရဲကရောက်40ကျော်တယ်။ပြင်းထန်တာ6ရောက်900လောက်ရှိတယ်မိုင်း။အဲနော်ဒေါခင်ဝင်းရောဥတော်တနက်မှန်စီရောတည်ဆုံသွားပြီမိုင်း။
တည်ဆုံသူဒေါခင်ဝင်းရဲ့ဇာပနာကိုတော့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့ကလေဘရောင်းတောင်မှာကျင်းပခဲ့ပြီးဒေသခံတွေထောင်နှစ်ချီတက်ရောက်ခဲ့တာလည်းဖြစ်ပါတယ်။တခါဒီဇင်ဘာလ23ရက်နေ့မှာလေဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံရဲတွေကခြံစည်းရိုးခတ်ခဲ့တဲ့အတွက်ကြောင့်ဒေသခံတွေထပ်ဒဏ်ရာရရှိခဲ့ကြပါတယ်။ခုလိုတရုတ်ဝမ်ပေါင်ကုမ္ပဏီအမှုတန်းတွေနဲ့မြန်မာရဲတွေရဲ့အကြမ်းဖက်နှိမ်နှင်းမှုကိုရင်ဆိုင်ခဲ့ရတဲ့စန္ဒပြသူတွေထဲမှာတောင်သူအမျိုးသမီးတွေလည်းပါဝင်ခဲ့ပါတယ်။အကြမ်းဖက်ခံရမှုနဲ့ပတ်သက်လို့ထိုစဉ်တောင်သူမဝရဲ့ပြောပြချက်ကခြံ
စည်းရိုးတွေကလည်းပြောကြတယ်ကျမတို့ကပထမတော့လည်းကျမတို့ဒီလေဘရောင်းတောင်စီမံကိန်းကမှတည်းကသူတို့30ပုံရှိရလေအဲ့ဒါကိုအရင်ရှင်းမပေးပဲနောက်ကထပ်ပြီးတော့ရောင်းနေတဲ့မြေတွေကိုလူတွေကိုပြစ်တက်ပြီးတော့ဟိုနံပါတ်တုတ်တွေနဲ့ရိုက်တနတ်တွေနဲ့ပြစ်ပြီးတော့ဒါသူတို့နိုင်နေနေနဲ့ဟိုစစ်စောဝါအဲ့ဒါမြေကိုလူမြေတွေလို့ပဲကျွန်တော်တို့ဖြေကျမှာတော့ဖြေမှာမြေတည်းရိုက်တာပေါ့ဒါတော့လုံးဝမရောက်ပါဘူးလို့တောက်ဆိုခဲ့တယ်သူတို့ဘက်ကကြာတော့ဝှစ်ချောက်တောင်းမှန်လို့လည်းမရဘူးမှာဒီရက်ကဆိုလို့ချင်း9ရောင်ကိုင်းလောက်တာသူတို့တယုတ်လိုနဲ့ခဲ့တယ်ဗမာလိုနဲ့ခဲ့တယ်ကျမတို့ကြီးတွေကမရောင်းနိုင်ဘူးကျမတို့ဘလောက်ပဲပြီးပြီးကျမတို့မရောင်းဘူးဒါဖြစ်လို့လဲဆိုဒီမရောင်းတာကိုသူကအရင်အခုလက်ခတ်တုံးပဲရဲကင်းနေချတယ် ကျွန်တော်တို့ဒီနေကြာတွေနှမ်းနှမ်းဆိုတာတော့ဒိဋ္ဌိနေကြာတို့ကြောင်းတို့ဂျုံတို့ပဲစုံုံတို့ဘဲတို့အဲ့ဒါတွေကိုအခုချိန်ကြီးမသိရသေးဘူးကျွန်တော်ဆိုကြောင်းနေရိတ်နေလို့ရှိရင်ငါးစားဆိုတော့ဘယ်မှဝင်လို့ရတာမို့ကျွန်တော်ကိုယ့်ကိုစိုက်ရတာအဲ့ဒါတွေနဲ့အသိမကံဘူးကတော့အခုကျတော့သူတို့ဘက်ကဒီစုံစမ်းစစ်ဆေးရေးကော်မတီနဲ့ပတ်သက်ခဲ့လို့လည်းဘာတစ်ခုမှလည်းလုပ်မပေးကြဘူးဝင်လင်းညင်တာမှုဆိုတာလေမလိုက်နိုင်ခဲ့ဘူးသူတို့ဘက်ကဒီကျွန်တော်တို့ဘက်ကဆိုလို့ချင်းအားလုံးလူလူတွေကဘယ်သူမှမြင်မရောရောင်းလိုက်ရင်တရွတ်ဆက်ကြောင်ဝင်လို့မရဘူးအမအခုဆိုလို့ချင်းကျမတို့ရိုက်တာအခုရိုက်တာပြစ်တာဆိုလို့ကျမတို့ကကျမတို့အခင်းကြီးကျမတို့ဝါတွေကမရောင်းနိုင်လို့ကျမတို့ကကာကွယ်တာကျမတို့လက်ထက်မှာဘာမှမပါဘူးသူတို့လက်ထက်မှာကတနတ်ပါတယ်ဘာကွာပါတယ်ဓာတ်ပါတယ်နံပါတ်ထုတ်ပါတယ်ကျမတို့လူလူမှာဘာမှမရှိဘူးချန်စီရောက်ခတ်တယ်ဆိုလို့ချင်းသူအတန်ပိုင်လုံးကြီးတွေနဲ့ခတ်တယ်အချွန်ကြီးတွေနဲ့လူတွေနဲ့ထုတ်တယ်လူလည်းထုတ်တယ်သူတို့တန်းလုံးကိုလည်းထူတယ်အကုန်ထူတာဒီကတရုတ်ကလောကကိုမကြောက်ဘူးဓမ္မရေကတနတ်နဲ့ပြစ်တာတရုတ်ဝိညာဉ်ကလူနဲ့ထူတာတန်စီကိုခတ်တဲ့လူတွေ
နောက်တောင်သူတူကတော့သူတို့ပိုင်မိယာတွေကိုအတ္တမချန်စီကိုခတ်မှုကြောင့်မျိုးသမီးတွေအထူးသဖြင့်ကလေးတွေအနေနဲ့နေ့စဉ်ဘဝနေထိုင်မှုအတွက်အခက်ခဲနဲ့ရင်ဆိုင်ကြရတယ်လို့ပြောပါတယ
်ခတ်သွားတဲ့အခါမှာဒီနာဂန်နေဘဝတော့တွေးလည်းမတွေးရဘူးဘာဖြစ်လို့လဲဆိုတော့ကျမတို့တောင်းလို့လည်းမရတော့ဘူးတော့လောက်သွားတဲ့တည်းတွေဒီတောင်းမှုကမရှိဘူးတော့ဘူးဆိုရင်ကျမတို့ရဘဝအတွက်ပေးကြောတွေကျမတို့ကပေးဆုံးသွားတယ်ဒီပဲကျမတို့ခမေအုပ်ကိုရိုက်ခွဲခံလိုက်တာနဲ့အတူတူပဲကျမတို့ရကလေးစိတ်ရိပ်ပေါ့နော်လူမှုရေးစိတ်ရိပ်ကလေးရပညာရေးစီးပွားရေးပြင်ဟိုပေါ့လူမှုရေးရဆိုင်အကုန်လုံးကျမတို့ဘက်ကဘယ်လိုပြောမလဲပေါ့နော်အစားပါရရထိုးရင်းသွားပြီအခုပူဆိုးသွားတာကပထမခက်ခံရတဲ့တန်ဆူတို့ရဲ့တန်ဆူတို့တွင်းတဲ့လူတွေကိုရောဟိုမကြည့်ချင်းမင်းပဲနဲ့နောက်ကျသူကဒီရွာနဲ့တက်လာတဲ့အတွက်ကျမတို့တကယ်လက်ရှိလုံးစားနေတဲ့တောင်ကြီးကျမတွေကအပါဝင်အဲ့ထက်မှပါသွားတဲ့အတွက်ကျမတို့ဘဝတွေကတော့ရှင်းလျှောက်ပြီးတော့မတွေးဝင်ကြပါပဲမှနားတော့ပြန်ဟောပေါ့နော်အမျိုးသမီးတွေကတော့တောင်ကိုယ့်ရဲ့ဟိုတောင်ရှိတဲ့လူကတောင်ကိုလုံးစားတယ်တောင်မရှိတဲ့လူကကိုယ့်ရဲ့ဟိုအိမ်နောက်တွေပါဆိုရှင်အဲ့တောင်ကိုမိခိုးပြီးစားကြတယ်အော်မရှိတဲ့လူကတောင်းဓမ္မတွေရဲ့ဘောနော်ဒီရိတ်ကျိစီမှာဆိုရင်အငားညာလိုက်စားတဲ့လူကားမှုတွေအဲ့လိုရှိခဲ့မှာဒီရွာမှာမူလနဲ့ကျောင်းလေးတွေရောပြင်နေကြတဲ့ကလေးရောရှိခဲ့မှာဒါနဲ့အတန်းကြီးကိုစက်မတ်နိုင်တဲ့ကျောင်းသားတွေလည်းရှိရ
ဒီမိုကရေစီပြုပြင်ပြောင်းလဲဖို့ဆောင်နေတဲ့မြန်မာနိုင်ငံမှာတောင်းသူလက်သမားတွေရဲ့ဆင်းရဲလာတဲ့နေထိုင်မှုဘဝမြင့်တင်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်လို့သမရဦးသိန်းစိန်ကပြည်ခဲ့တဲ့နှစ်ဩဂုတ်လကမေကွန်းနဲ့မှပြောကြားခဲ့တာဖြစ်ပါတယ
်လူရဲ့80ရာခိုင်နှုန်းကကျေးလက်မှာနေထိုင်ရပြီးဆင်းရဲနှုန်းပါမှုလုံးအများဆုံးကကျေးလက်မှာနေထိုင်ကြတဲ့ပြည်သူများပဲဖြစ်ပါတယ်ဒါကြောင့်ကျေးလက်ဒေသဖွံ့ဖြိုးရေးနဲ့ဆင်းရဲနှုန်းပါမှုရှော့ချရေးလုပ်ငန်းကိုဦးစားပေးပြီးလုပ်ငန်းစဉ်ရှေ့ရချမှတ်ကအကောင့်တစ်ပေါ်ဆောင်ရွက်နေပါတယ
်သမရဦးသိန်းစိန်ပြောကြားခဲ့တဲ့မြန်မာနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းဖြစ်တဲ့ဆင်းရဲနှွမ်းပါတဲ့ကြီးလက်ဒေသမှာနေထိုင်သူတွေနဲ့လေဘရောင်းတောင်ဒေသရှိတောင်သူလေသမားတွေလည်းပါဝင်တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ခဲ့တဲ့တောင်သူတို့ကမြန်မာစုရဲ့တောင်သူလေသမားတွေရဲ့ဘဝမြင့်တင်ရေးကိုဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ကိပေါ်မိကွန်းထုတ်ထားတဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။ကျွန်
တော်တို့နိုင်ငံမှာမင်းရဲ့ reaction လေးကိုဘာဖြစ်လို့လဲဆိုတော့ကျမကိုယ်ကမင်းရတရုတ်ကခဲနေတယ်ဆိုလို့ကျမကိုယ်ကနှစ်ခုပွဲသွားတာရှိတယ်ကျမအစိုးရဘုံကကျမဘယ်လိုပြောချင်လဲဆိုလို့ရှိရင်ကျမတို့ဒေတာကျန်နေပိုင်ဆိုင်တဲ့ရာမြေတွေပေါ်မှာရောစင်းတော့မှယူမထားတဲ့လူတွေရဲ့တောင်းရဲလဲတောင်းလဲရတွေပေါ်မှာတရုတ်နဲ့ဟိုတိုင်းမှာသားတွေကိုမင်းရပေးပြီးကျမတို့ဒီတော့ငံတောင်းလေဓမ္မလေးကြတော့ရှဲတွေဒီမြန်မာနိုင်ငံရှဲတွေကတရုတ်ကိုအကာဟိုဘာလို့တရုတ်ကိုကာဟိုပေးနေတဲ့ဒီကိုတရုတ်ကနေရာပေးနေတဲ့အတွက်ဓမ္မဒီအစိုးရကြီးဓမ္မနိုင်ငံမှာလက်ရှိရှိနေတဲ့အစိုးရကြီးကတရုတ်ကိုကာလေးတောင်းနေရပြီလားဓမ္မပြောချင်တာဓမ္မနိုင်ငံမှာဓမ္မနိုင်ငံလူမျိုးတွေတရုတ်နဲ့ဆက်ကိုထိုးအပ်လိုက်ပြီလားဒီနေ့ဖြစ်တဲ့ပုံစံမျိုးဆိုလို့ရှိရင်ရဲရုံဘိန်းနေရလဲအကြောင်းတစ်ခုအောင်ရှိတယ်တရုတ်ကအစိုးရရဲ့တရုတ်ရဲတွေကလည်းအယောက်ဆောင်တော့ရှိတယ်။အလုပ်သမားဆိုအယောက်ဆောင်ဆောင်တော့ရှိတယ်။အင်းအာကြီးနဲ့စပယ်ရွာဒေသကအမျိုးသမီးနဲ့ယောက်သားတွေကိုအတင်းအားမအကျန်းဆက်တဲ့နေရာမှာတရုတ်တွေကိုရဲတွေအားမေးပြီးတော့ဒီမောက်ဥပမာလူမျိုးတွေကိုပထူခိုင်းတယ်။
အဲ့တော့ဒီမှာကျင်းလာတာကကိုယ့်မိဘမှာကိုယ်အဲ့ဒီအစီအစဉ်နဲ့ကိုယ့်နေမျိုးကိုလှုပ်ရှားနေတဲ့အချိန်မှာအစ်မလာလာပြီးကိုယ့်မိဘကိုကျမတို့အစော်ကန်းခံရလားကျမအားရကျင်းလာဆုံးပဲကျမအခြေပွဲဆုံးပဲအလားကျမအုံနိုင်ငံမှာဘာဖြစ်နေပြီလဲဆိုလို့ချင်းအင်းမမရဲ့မမင်းရဲ့ရုပ်ဖြစ်နေပြီမနေမှမတမလို့ရအောင်တိရောက်သူရဒီရှင်လေးရောမနေရင်တော့ဘူးလို့တမကိုအပြီးအမိတယ်ချင်းမတမမနေမမသားရောကလေးရောအဲ့ကောင်းတယ်မအဲ့အောင်တင်အောင်ကင်းနေရတမတို့နိုင်ငံကအစိုးရရဲ့ရုံးမှမစမှုတော့ကိုမျိုးပေါ်ကိုအေးစင်းနဲ့လုံးချနေရတော့တိုင်းတမကလာပြီးအခုလိုကျူးကျော်ဆိုတမအသက်ကြောင်လာရမယ်
တော်လလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာပါဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုတုတ္တဆုံးလေအမေရိကန်တခွင်စီစဉ်ကိုဆက်ပါမယ်2014ခုနှစ်ရဲ့ခရစ်စမတ်နေ့မှာအမေရိကန်သမ္မတဘရက်ကိုဘားမားနဲ့သမ္မတကတော်မီရှယ်အိုဘားမားတို့ကခရစ်စမတ်နေ့စုမုံကောင်းတောင်းပေးခဲ့ကြပြီးဒီလိုအချိန်ဟာလူသားအလုံးမေတ္တာတရားနဲ့ဆက်ဆံဖို့အတွက်အရေးကြီးတဲ့အကြောင်းကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်ဒီဇင်ဘာလ25ရက်နေ့မှာအမေရိကန်နိုင်ငံတဝန်းနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေကလည်းခရစ်စမတ်ပွဲတော်ကိုဆင်နွှဲခဲ့ကြတဲ့အကြောင်းအခုတစ်ပတ်ရဲ့တုတ္တဆုံးလေအမေရိကန်တခွင်မှကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင
်ဒီဘက်တုတ္တဆုံးလေအမေရိကန်တခွင်အစီအစဉ်မှာအမေရိကန်သမ္မတဘရက်အိုဘားမားရဲ့ခရစ်စမတ်နှုတ်ခွန်းဆက်စကားနဲ့စလိုက်ပါရစေခင်ဗျာ
Merry Christmas, everybody. Now, we're not going to take too much of your time because today's about family and being together.
Hello, man. Merry Christmas, pa. ဒီနေ့မှာနိုင်ငံတော်ဝန်ကတန်ပေါင်းများစွာသောသူတွေနဲ့အတူခရစ်တော်မွေးဖွားခြင်းအထိမ်းအမှတ်ခရစ်စမတ်နေ့ကိုကျွန်တော်တို့မိသားစုလည်းဆင်နွှဲနေပါတယ်။ဒီလိုခရစ်တော်မွေးဖွားလာတာဟာနာမကျန်းဖြစ်တဲ့သူတွေ၊စာလောင်ငတ်မော့နေသူတွေ၊ဘေးဒုက္ခရောက်နေသူတွေနဲ့အရေးအကြီးဆုံးကတော့ကိုယ့်ကိုယ်ကိုချစ်မြတ်နိုးသလိုတယောက်နဲ့တယောက်မေတ္တာထားဖို့လည်းဖြစ်ပါတယ်ဆိုပြီးသမရကပြောသွားတာပါ။
We hope that this holiday season will be a chance for us to live out that message.
အခုအားလဲရဲ့ယာတီမှာမိသားစုတွေမိတ်ဆွေအပေါင်းအသင်းတွေနဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ကလူတွေအားလုံးရဲ့မတူညီတဲ့ကွဲပြားခြားနားမှုတွေပြန်လည်ပေါင်းစည်းဆက်သွယ်မိစေတဲ့အခွင့်အရေးတစ်ရက်ကိုရပါလိမ့်မယ်ဆိုပြီးတော့သမ္မတဂရော့မစ်ရှဲအိုဘားမားကပြောသွားတာပါ
။ In just a few days our combat mission in Afghanistan will be over.
ဒီမှာကြာခင်ရပိုင်းတွေအတင်းမှာပဲအာဖဂန်နစ္စတန်နိုင်ငံကကျွန်တော်တို့ရဲ့စစ်စင်ရေးတွေအဆုံးသတ်တော့မှာပါကျွန်တော်တို့ရဲ့အရှိအကြဆုံးစစ်ပွဲလဲစနစ်တကျနဲ့ဆုံးခန်းတိုင်တော့မှာဖြစ်ပြီးပေးဆက်ခဲ့တဲ့မိသားစုတွေနဲ့ပတ်သက်ပြီးတော့လဲပြန်လဲဆင်ခြင်သုံးသပ်နိုင်တဲ့အခွင့်အရေးကိုရစေပါတယ်ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေဟာကိုကျိုးစွန့်အနစ်နာခံပြီးတိုင်းပြည်အတွက်အမှုထမ်းနေလို့ကျွန်တော်တို့တွေအခုလုံမိသားစုတွေမိတ်ဆွေအပေါင်းအသင်းတွေနဲ့တွေ့ဆုံနိုင်တာပါလို့သမ္မတအိုဘားမားကပြောသွားတာပ
ါ So Merry Christmas everybodyMay God bless you all, and we wish you and your family a happy
Merry Christmas, Pa. အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။မိသားစုဝင်တွေအားလုံးအတွက်2015ဟာအနာရောဂါကင်းဝေးပြီးပျော်ရွှင်စရာကောင်းတဲ့နှစ်ဖြစ်ပါစေလို့သမရကခရစ်စမတ်နှုတ်ဆက်စကားပြောကြားခဲ့တာပါ။
Have a holly jolly Christmas. It's the best time of the year. But have a cup of cheer. Have a holly jolly Christmas. And when you walk down the street, say hello to friends you know and everyone you meet. Oh, ho, the mistletoe hung where you can see. Somebody waits for you. Kiss him.And in case you didn't hear, oh by golly, have a holly jolly Christmas this year. Have a holly jolly cheer. Have a holly jolly Christmas. And when you walk down the street, say hello to friends you know and everyone you meet. Oh, ho, the mistletoe hung where you can see. Somebody waits for you. Kiss him. In case you didn't hear, oh, by golly, have a holly jolly Christmas this year.
Lillian de Belenye, holly jolly the chimpiabare. American ပြည်ထောင်စုမှာရွှေပြောင်းခြေချနေထိုင်သူမြန်မာနိုင်ငံဘွားတွေလည်းဒီဇင်ဘာ25ရက်ခရစ်စမတ်နေ့ဆင်နွှဲကြပါတယ်။တချိန်ကမြမဂီတလောကမှာအောင်မြင်ကျော်ကြားခဲ့တဲ့အဆိုတော်ထွန်းတော်ဟာအမေရိကန်အနောက်ဘက်ခြမ်းက Los Angeles မြို့မှာနေထိုင်သူပါ။အခုခါမှာတော့သူဟာခရစ်ယာန်ဓမ္မဆရာတဦးဖြစ်ပြီး2014ခုနှစ်ခရစ်စမတ်နေ့အတွက်သူကအခုလိုဆုတောင်းမေတ္တာပို့သခဲ့ပါတယ်
။ကျွန်တော်ကတော့ဗာကောင်းကြီးပေးခြင်းလဲဆိုအထူးသဖြင့်ပါနော်ကျွန်တော်ချစ်တဲ့နံပါတ်1ဗမာပြည်သားတွေပေါ့နော်ကျွန်တော်ရဲ့ဗမာပြည်သားတွေအားလုံးကိုကျွန်တော်နေတိုင်းရဲ့ဗမာနိုင်ငံကြီးကိုကျွန်တော်ကောင်းကြီးပေးတယ်ဗမာနိုင်ငံမှာကောင်းဆောင်တွေအားလုံးလူကြီးတွေဆိုအဝငယ်ဆုံးတိုင်အောင်ဟိုဘယ်အစင်တမ်းပဲဖြစ်ဖြစ်ဘာလူမျိုးပဲဖြစ်ပေါ့နော်ဗမာပြည်သားတန်း60လုံးကိုကျွန်တော်ဒီကနေပြီးနှစ်ရက်ဆင်းတယ်ကျွန်တော်ပြောင်းလဲပြီးတော့2007ပြောင်းလဲပြီးတော့ကျွန်တော်နေတိုင်းကောင်းကြီးပေးပါတယ်2014ရဲ့ဒီခရစ်စမတ်ဆောင်ရောက်စီတိုင်းအသက်တာမှာတကယ်ပဲဝမ်းမြောက်ခြင်းပျော်ရွှင်ခြင်းငြိမ်သက်ခြင်းလွတ်မြောက်ခြင်းနဲ့မိသားစုတိုင်းသာမီးရောက်စီတိုင်းခံစားရပါစေလို့ကျွန်တော်ဒီကနေပြီးပြောဒီမှာနားထောင်မယ်ဒီအစီအစဉ်ကိုနားထောင်မယ်ညီကိုမမတွေသာမီးရောက်စီတိုင်းကိုယေရှုခရစ်တော်ဘုရား၏နာမ၌ကောင်းချီးပေးပါတယ်
2003ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချနေထိုင်ခဲ့တဲ့တင်းအုပ်ဆရာထွန်းတော်ဟာတရားဟောဆရာအဖြစ်နဲ့နိုင်ငံတော်ဝန်သွားလာနေတာပါဒီနှစ်ခရစ်စမတ်မှာတော့အမေရိကန်တောင်ပိုင်းပြည်နယ်တစ်ခုကိုရောက်ရှိနေတယ်လို့ဆိုပါတယ
်ကျွန်တော်ကအခုပဲရောက်နေလဲဆိုတော့ကျွန်တော်နေတာကတော့ကယ်လီဖိုးနီးယားမှာဖြစ်တယ်အယ်လီမြို့မှာဖြစ်သွားတယ်ဒါပေမဲ့ကျွန်တော်အခုရောက်နေတာဒီခရစ်စမတ်စီစဉ်အတွက်ပေါ့နော်ကျွန်တော်အခုလူးဇီယားနာမန်ဒယ်ဗေးဆိုတဲ့မြို့ကိုရောက်နေပါလေ20ရက်နေ့တည်းကပေါ့နော်လက်ဆန်ဒေးတည်းကဒီမှာလာပြီးတော့အသင်းတော်တွေမှာချက်ချင်းတော့လာပြီးတော့ကျွန်တော်ပါဝင်လာဖြစ်တယ်ဒီမှာမင်းပြန်နေမှာတော့သူတို့ခရစ်စမတ်နေ့မှာကျွန်တော်အဲ့မှာတရားဟောမှာဖြစ်နှုတ်ပတော်ဝင်ရမှာဖြစ်ပါတယ
်ဂီတပညာရှင်တယောက်အနေနဲ့မဟုတ်တော့ပေမဲ့လည်းဖျားကုံတော်ချီးမွမ်းတဲ့သချင်းတွေကိုတော့တီဆိုနေတော့မှာကောင်းကင်မြတ်သချင်းကိုတင်းအောင်စရာထွန်းထွန်းကအခုလိုဆိုပြသွားပါတယ
်ကောင်းကင်ကောင်းတဲ့တင်းမြာပြောရင်တနေ့တော့ပြန်ရမယ်ကောင်းကင်ဘုံသားမြာလောကကြီးထဲမှာအဲ့တဲ့ကျွန်တော်ပြန်သွားရင်မဟုတ်ပါနဲ့ကွယ်အေးအပြန်လာတန်တောင်းလွန်ဆွေကောင်းကင်ကလူ
ကျွန်တော်တို့ဒီအစီအစဉ်ထုတ်လုပ်တဲ့နေဟာခရစ်စမတ်နေ့ဖြစ်တာကြောင့် Steve Wonder ရဲ့ What Christmas Mean to Me ဆိုတဲ့သချင်းကိုထုတ်လင့်ပေးပါရစေခင်ဗျာ data song ne american တခွင်ကတော့ဒီမာရင်ရနာပါမယ်သောတာရှင်တွေအားလုံးပျော်ရွှင်စရာကောင်းတဲ့ christmas အခါသမယနဲ့အားလည်းရဖြစ်ပါစေခင်ဗျာ
တူတာဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လင်ပေးနေပြီးပြန်လည်ထုတ်လင်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစည်းအဝေးကိုတော့ဒေါက်ခင်မြို့သက်ကအစည်းအဝေးတင်ဆက်ပေးထားပါတယ်
2014ခုနှစ်ထဲမှာအာဂါသဆူဆန်ရေးဆိုင်ရာတိုးတက်ပြောင်းလဲမှုတွေနဲ့ဆုပ်ယုပ်မှုတချို့အကြောင်း NASA American အာဂါသဆူဆန်ရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါမှာ
မြန်မာနိုင်ငံက
ီသူကြီးသားတွေအားလုံးကိုအားလုံးဆင်းလန်းချမ်းမြေ့ကြပါစေဆိုပြီးတော့ထုတ်ဆက်ပါတယ်အမေရိကန်လေကြောင်းနဲ့အာကာသသိပ္ပံဌာနရဲ့2016ခုနှစ်မှာထူးခြားတဲ့အောင်မြင်မှုအခုကတော့ဒီနှစ်ကုန်ပိုင်းဒီဇင်ဘာလလောက်မှာလူလေးဦးစီးနိုင်တဲ့အာကာသယာဉ် Orion ကို Florida ပြည်နယ် Cape Canaveral Kennedy Space Center နေပြီးတော့ဒီ Delta 4လို့ခေါ်တဲ့ဒုံးယင်နဲ့ကမ္ဘာအထက်မိုင်3,000-4,000 လောက်အထိပြစ်တင်လိုက်ပြီးတဲ့အခါကျတော့ဒီ Pacific သမုဒ္ဒရာလေးကိုပြန်ပြီးတော့အောင်မြင်စွာပြန်ကျလာအောင်စင်ခိုင်းလိုက်နိုင်ပါတယ်။အဒီအောင်မြင်မှုဟာနောက်အနှစ် 20-25 နှစ်လောက်ကြာလို့ရှိရင်လူသားတွေကိုယ်တိုင်အင်္ဂါဂျိုးဘုံခရီးထွက်ကြဖို့အတွက်ပြင်းနဲ့ပထမခြိမ်းလမ်းပဲဖြစ်ပါတယ်။Orion ကပါလေဆိုလို့ရှိရင် 2018 ခုနှစ်မှာအပြူဆိုင်ရာအာကာသစခန်းကိုအတွက်ကိုလူတွေပေါ့နော်ပို့ပေးဖို့အတွက်၄ယောက်ဒါမှမဟုတ်လို့ရှိလို့ကျရင်6ယောက်စီးနိုင်တဲ့ဒီအာကာသယာဉ်နဲ့ဒုံးမြန်ကြီးကိုစပြီးတော့စမ်းတက်ပြီးတော့ဆင်နေတဲ့ဟာကိုပြောတာပ
ါအခုလို့နောက်အာကာသစူးစမ်းမှုတွေအတွက်အခုနှစ်မှာခြေလန်းစခဲ့တာမျိုးရှိတယ်လို့အရင်ကတည်းကအစာပြိုးလှုပ်ဆောင်နေတဲ့စူးစမ်းမှုတွေစီကအောင်မြင်မှုတွေလည်းတွေ့နေရတာပါ
လုံးရတဲ့ဆင်းနှစ်လောက်ကအင်္ဂါဂျိုဘောလွတ်တင်လိုက်တဲ့စက်ရုပ်အမှားလေးနှစ်ခုရှိပါတယ်။တစ်ခုက spirit နောက်တစ်ခုက opportunity spirit ကတော့အင်္ဂါဂျိုရဲ့တဲမုံတိုင်းထဲမှာမိသွားပြီးတဲ့အခါကျတော့သူအလုံးမလုံးနိုင်တော့ဘူးနော် opportunity ဆိုတဲ့စက်ရုပ်ကတော့အခုထိအင်္ဂါဂျိုဘောမှာ25မိုင်ခရီးကိုသွားနိုင်ပြီသိပ္ပံအချက်လက်တွေပို့နေတော့ရှိပါသေးတယ်။ဒါအပြင်လုံးရတဲ့၄နှစ်လောက်ကအင်္ဂါဂျိုဘောကိုဆင်းခဲ့တဲ့ curiosity နှစ်ပန်း5,000လောက်ကရှိခဲ့တဲ့အနယ်ကျနုံးကြီးကြောက်တိရှိတဲ့ Mount Hope ဆိုတဲ့နေရာကိုရောက်ပြီးသိပ္ပံဆိုင်ရာအချက်လက်တွေကိုပို့နေလျက်ပါပဲ
။တရှိကဘာပဝင်တဲ့နေဆက်ကြဝလာကနေအလားတူတခြားနေဆက်ကြဝလာတွေစီအထိခီးဆန်တဲ့အာကာသဆန်းသက်လည်လာမှုကလည်းအောင်မြင်တဲ့အနေအထားမှာရှိနေတယ်လို့ဆိုပါရစေ
။ကဘာကနေမိုင်ပန်းပေါင်း 12,000 လောက်ကနေပြီးတနာယီကိုမိုင်4,000လောက်နဲ့ခရီးဆက်နေတဲ့Voyager Jodu ဟာအခုနေဆက်ကြဝလာရဲ့နယ်နိမိတ်ကိုဖြတ်ပြီးတော့ကျွန်တော်တို့လူသားတွေတင်တဲ့ Jodu ထဲမှာအဝေးဆုံးခရီးကိုသွားနေတာဖြစ်ပါတယ်အခုဆက်လက်ပြီးသွားတော့မှာပဲ Voyager ရဲ့လိုအပ်တဲ့ CS6 ကို RTG ပေါ့နော် Radio Isotope Thermoelectric Generator လို့ခေါ်တဲ့အသေးစားအမှုယူတပ်ပေါင်းပူလေးကနေထုတ်ပေးနေတာဖြစ်တော့သူကနောက်10နှစ်လောက်ပဲခံတော့မှာပါဒါပေမဲ့သူကဆက်သွားမယ်ဘာကြောင့်လဲဆိုတဲ့အခါကျဆက်ကြဝလာမှာရှိတဲ့ဂျိုနက်ကတ်တွေရဲ့ဆွဲအားကြောင့်သူ့လမ်းကြောင်းတာမှန်ခဲ့လို့ရှိရင်ကျွန်တော်တို့နေဆက်ကြဝလာလို့တည်တဲ့နောက်နေဆက်ကြဝလာတစ်ခုကိုမကြာခင်ရောက်သွားမယ်ပေါ့နော်မကြာခင်ဆိုတာ2,000-3,000လောက်ကြာရောက်မယ်လို့ပြောတာပ
ါ2014ခုနှစ်အတွက်အာကာသဆိုင်ရာအောင်မြင်မှုကြီးတစ်ခုလို့ပြောနိုင်တာကအောက်ကပြန်တစ်ခုဖြစ်တဲ့ဂျဲဒဂွန်ဘော်ကိုဥရောပအာကာသစူးစမ်းရေးအဖွဲ့ရဲ့ဖီလီဂျိုဆင်းရင်နဲ့ဆင်းသက်နိုင်ခဲ့တဲ့ဖြစ်ရပါဒါဟာပထမဆုံးလူသားတွေလွတ်တင်လိုက်တဲ့ Rosetta အာကာသယာဉ်တွားရောက်နိုင်တာလည်းဖြစ်ပါတယ်
။နောက်အာကာသနည်းပညာအောင်မြင်မှုကြီးတစ်ခုလို့ပြောနိုင်တာကတော့ဥရောပအာကာသအေဂျင်စီ European Space Agency ကလွတ်တင်ခဲ့တဲ့ Rosetta ဂျိုတူဟာ 67B လို့နာမည်ပေးထားတဲ့ဥက္ကာပြန်ပုတ်ကိုစင်တီဘူမိဓာတုယူပပေတာနဲ့ပတ်သက်တဲ့ရုပ်အချက်လက်တွေကိုပို့နိုင်ခဲ့ပါတယ်။ဒီဥက္ကာပြန်ပုတ်ကိုစင်ဖို့ကဘာကနေမိုင်းပန်းတရာလောက်အဝေးကို10နှစ်ခရီးသွားခဲ့ရပြီးတော့စိတ်ဝင်စားဖို့ကောင်းတာတနာယောမိုင်8,000နဲ့ဒီဥက္ကာပြန်အမိလိုက်ပြီးသူဆင်းယူရတာပါဒါတော်တော်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဤပညာအောင်မြင်မှုတစ်ခုဖြစ်ပါတယ
်10နှစ်ကြာခီးကိုသွားပြီးကျဲတကွန်တစ်ခုပေါ်ကိုဆင်းသက်နိုင်ဖို့ဘာကြောင့်လူသားတွေကြိုးစားကြရတာပါလဲ
အဲဒီကျွန်တော်တို့နေတဲ့ဒီကဘာပေါ်မှာရှိတဲ့ရေဟာဥက္ကာပြန်တွေကနေတစ်ချိန်ကပါလာတာဆိုတဲ့တချို့သိပ္ပံပညာရှင်တွေကဒီတွက်ချက်မှုမှန်ကိုစစ်ဖို့လိုလာပါတယ်သူတို့ပြောတာကတော့ဒီကဘာပေါ်မှာရေမရှိဘူးလွန်ခဲ့တဲ့နှစ်3,000 ပေါင်းမြောက်များစွာတုန်းကပေါ့နော်ဥက္ကာပြန်တွေကဘာပေါ်ကျနေတဲ့အချိန်မှာရေတွေပါလာတယ်လို့သူတို့ပြောပါတယ်အဲ့ဒါကိုစစ်ဖို့နောက်တစ်ခုကစက်ကြဝဠာရဲ့ဝေးလံတဲ့ဒေတာကနေလာတဲ့ဥက္ကာပြန်တွေဖြစ်တဲ့အတွက်စကြဝဠာရဲ့အစဟာဘာလဲဆိုတဲ့မေးခွန်းကိုသိပ္ပံပြီးကြကြဖြေပြင်းတဲ့အတွက်ဒီအဖြေကိုရှာတာလည်းဖြစ်ပါတယ
်။စက်တင်ဘာလတည်းမှာအင်္ဂါဂျူရဲ့လေရုကိုလေ့လာတဲ့ American Satellite ဂျိုရု Marvin ဟာဂျူပါလန်နဲ့ကိုဝင်ရောက်ခဲ့ပြီးလေရုနဲ့ရေပောင်ဝင်မှုတွေလေ့လာခဲ့ပါတယ်။အင်္ဂါဂျူရဲ့လေရုဟာတစ်ချိန်လုံးကအခုထက်ပိုပြီးတိတ်သီးတယ်လို့နုံခဲ့တဲ့နှစ်တန်းထောင်ချီရှိချိန်ကတိတိတတ်တာစပြောင်းလဲလာခဲ့ပေမဲ့ဘာကြောင့်ဘယ်လိုပြောင်းသွားလဲဆိုတာကိုကူတီမတိရသေးတဲ့အတွက်လေ့လာနေကြတာပါမာဗင်ရောက်ပြီးမှကြာခင်ရောက်သွားတာကအိန္ဒိယကမန်ဂလီယန်ပါတကြိမ်နဲ့အင်္ဂါဂျိုဘလန်နဲ့ကိုဝင်ရောက်နိုင်တဲ့ပထမဆုံးနိုင်ငံလည်းဖြစ်ပါတယ်သူကတော့ဤပညာတိုးတက်ဖို့နဲ့ နောင်စူးစမ်းရေးတွေအတွက်အတွေ့အကြုံယူတာပါအခုလိုအောင်မြင်မှုတွေရှိသလိုမအောင်မြင်ဖြစ်ရတာတွေလည်းဒီနှစ်ထဲမှာကြုံခဲ့ရပါတယ် Orbital Science Company ရဲ့ Golden Rocket Antares ဟာနိုင်ငံတကာအာကာသစခန်းကိုအသွားအတက်မှာပဲပောက်ကွဲခဲ့တယ်လို့ Virgin Galactic ရဲ့ Space Ship 2ဟာလည်းစမ်းသပ်မောင်းနှင်တုံးမှာပဲပောက်ကွဲခဲ့တာပါဒါကြောင့်ရင်းမှုနှစ်ဦးသေဆုံးခဲ့ရပါတယ
် October လလောက်ကလေဒီ Orbital Science Company ကပြစ်ထုတ်တဲ့ Orbital 3ဆိုတဲ့အာကာသဒုံးပျံဟာအတက်မှာပောက်သွားတဲ့အတွက်ပြည်ပဆိုင်ရာအာကာသစခန်းတော့ NASA ဆွတ်ထားတဲ့ ISS ပေါ့နော် International Space Station ရဲ့လုပ်ငန်းတချို့ကအချိန်နှောင့်နေခဲ့ရတာဒီ Orbital Science ကပြစ်တင်တဲ့အာကာသဒုံးပျံကဘာလဲဆိုလို့ချင်းပြည်ပဆိုင်ရာအာကာသစခန်းအတွက်လိုအပ်တဲ့သိပ္ပံစက်ပစ္စည်း၊ကုန်ကြမ်းစားနပ်ရိက္ခာပေါ့နော်အပေါ်မှာ6ယောက်ရှိတာအဲ့တို့အတွက်လိုအပ်တဲ့ဒီအစားအသောက်တွေကိုတင်ပေးဖို့အတွက်ပေါ့နော်။နောက် SpaceX ဆိုတဲ့ company ကလည်းသူတို့လည်းဂျန်ဂျူလုပ်နေပါတယ်။အဲ့ဒီ company ကလည်းအဲ့လိုပဲပေါ့နော်။ပေါ့နော် International Space Station ရဲ့လုပ်ငန်းတချို့ကအချိန်နှောင့်နေခဲ့ရတယ်လို့ပဲ Virgin Galactic ဆိုတဲ့ company ကအာကာသထဲကိုအပျော်စီးပြီးတဲ့အတွက်စမ်းသပ်နေတဲ့ယင်ပေါ့နော်။အာကာသယင်တမျိုးပြက်ကျတဲ့အတွက်အာကာသယင်ဟူလည်းသိဆုံးခဲ့ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။သိပ္ပံနဲ့အနည်းပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြမစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။မနေ့ဖန်စနေမနေ့ပိုင်းအစီအစဉ်မှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးသိပ္ပံနဲ့ဤပညာကန္တာတွေပြန်လည်နားဆင်ကြရမှာပါ။လိုင်းဒိုမီတာ32 40 48 နဲ့ 50 တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေညာပိုင်းအစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာတည်င်းချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးပါအောင်မရှင
်။ဆူနာမီဆယ်နှစ်ပြည့်နှစ်ပတ်လည်နေ့ဒီကနေ့မှာတော့ဆူနာမီဒဏ်ခံခဲ့ရတဲ့အာရှနိုင်ငံတွေမှာပြည်လက်ကမ်းခြေအမှတ်100ခန်းနာတွေခြေကွဲဝန်းနေမှုအထိမ်းအမှတ်နဲ့ခဏတာငြိမ်သက်မှုတွေဘာသာရေးဆိုင်ရာစုထောင်းပွဲတွေကိုကျင်းပခဲ့ကြပါတယ်။2004ခုနှစ်အိန္ဒိယသမုဒ္ဒရာကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဆူနာမီကြောင့်အနည်းဆုံးလူပေါင်း2,200လို့သေဆုံးခဲ့ကြရပါတယ်။ဆူနာမီဒဏ်ကိုတော့အိန္ဒိယသမုဒ္ဒရာကမ်းခြေပတ်လည်မှာနေထိုင်ကြတဲ့နိုင်ငံပေါင်း12နိုင်ငံတို့အယာမရေလိုင်းကြီးတွေဖုံးလွှမ်းတဲ့ဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်ရှင်။အဇာဘိုင်ဂျန်နိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရရန်ပုံငွေနဲ့မတီးလှုပ်ဆောင်နေတဲ့မီဒီယာဌာနရဲ့ရုံးကိုအစိုးရရှိနေတွေကဝင်ရောက်စီးနှင်းခဲ့ပြီးတရုံးဌာနကိုပိတ်ဖို့အတွက်တရားရုံးအမိန့်လည်းရှိနေတယ်လို့ပြောဆိုပါရယ်။အဇာဘိုင်ဂျန်မြို့တော်ဘာကူမှာရှိတဲ့လွတ်လပ်တဲ့ဥရောပအသံလွတ်လပ်တဲ့ရေဒီယို Free Europe Radio Liberty ရဲ့ရုံးခွဲကိုအနည်းဆုံးအစိုးရရှိနေ10ဦးလောက်ရဲ့ရုံးကအရာရှိတွေကလက်နက်ကန်အဆောင်လျှောက်တင်နဲ့ဝင်ရောက်ခဲ့တာလို့ Radio Free Europe Radio Liberty ကဒီကနေ့မှပဲပြောပါရယ်။အာဏာပိုင်တို့အဆောင်အတွင်းပြင်ရှာဝင်နေတဲ့အချိန်မှာ Radio ဌာနရဲ့ဝန်ထမ်းခန့်မှန်းချေလူ20လောက်ကိုလည်းထိန်းသိမ်းထားတဲ့ဓာတ်ပုံကိုလည်း RFR ကတင်ခဲ့ပါရယ်။အခုစုံစမ်းစစ်ဆေးမှုကအရင်စစ်ဆေးနေဆဲဖြစ်တဲ့ဌာနအတွက်နိုင်ငံခြားထောက်ပံ့ငွေနဲ့ပတ်သက်တယ်လို့အစိုးရရှိနေတွေကပြောတဲ့အကြောင်းလဲ RFR ကကိုကပြောဆိုပါရရှင်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးနဲ့အမေရိကန်ပြည်ထောင်စုတို့ဟာရုရှားနိုင်ငံရဲ့လုံခြုံရေးကိုအဓိကချင်းချောက်တဲ့နိုင်ငံတွေအဖြစ်ထည့်တင်ထားတဲ့စီးရေးဆိုင်ရာမူဝါဒကိုရုရှားတို့ကအစ်စ်မွန်းမှန်ပြထန်းလိုက်ပါတယ်။ဒီကနေ့တောက်ကြနေမှာပဲသမ္မတဗလာဒီမီယာပူတင်ကဒီမူဝါဒအစ်စ်ကိုအတည်ပြုပေးလိုက်ပြီးဖြစ်ပါရရှင်။
နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။ဗီယိုအမေရိကန်တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ဗီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.